ဖိလစ်ပိုင်ထိုင်ဝမ်နဲ့တရုတ်နိုင်ငံတွေဘက်ကိုတိုက်ခတ်နေတဲ့အင်အားဖြင့်တောင်ဆူရီမုန်တိုင်းကြောင့်ဖိလစ်ပိုင်မှာလူတွေသေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့နာမှာလေပြင်းကြောင့်ဂရုသင်္ဘောတစ်စီးဒီကနေ့တိတ်မောက်ခဲ့တာမှာ19ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂရုသင်္ဘောပေါ်မှာဘယ်နှယောက်ပါသွားသလဲဆိုတာချက်ချင်းမသိရပေမဲ့40ကိုတော့ကယ်ဆယ်ထိုင်ခဲ့တယ်လို့ဘန်နင်ဂိုနန်မြို့တဘာဝဘေးတုံးပြန်ရေးအေဂျင်စီအကြီးအကဲကပြောပါတယ်။ကူညီကယ်ဆယ်ရေးတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။ပုံထုနေတော့ကတော့အင်အားဖြင့်မုန်တိုင်းကြောင့်6ယောက်ထက်မနည်းသေဆုံးခဲ့ပြီးအိမ်ခေါင်မိုးတွေလန့်ထွက်ခဲ့တယ်လို့မိုးသီးထန်စွာရွာသွန်းမှုကြောင့်မြေနေပိုင်းဒေသတွေမှာရေကြီးမြေပြုံမှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်ကနေထိုင်ဝမ်ကျွန်းဘက်ဒီကနေ့ဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းဟာတောက်ချာနေကြရင်တော့တရုတ်နိုင်ငံအရှေ့တောင်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။တောက်ဆူရီမုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းအရှေ့ပိုင်းနဲ့တောင်ပိုင်းမှာလေကြီးမိုးကြီးကြားရောက်နေပြီးတော့အကြီးဆုံးမြို့ကြီးနှစ်ခုကကျောင်းတွေရုံးတွေကိုပိတ်ထားရပါတယ်။တရုတ်နိုင်ငံမှာလည်းအင်အားပြည့်မုန်တိုင်းဝင်ရောက်လာမှာကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ကယ်ယိုရမ်မြို့တချို့ကကျောင်းတွေစီးပွားရေးလုပ်ငန်းတွေကိုဒီနေ့တည်းကပိတ်ထားပါတယ်ရှင်။